မရိကန်ပြည်ထောင်စုမက္ကဆာချူးဆက်စ်ပြည်နယ်ဘော့စတန်မြို့မှာရှိတဲ့ MIT နည်းပညာတက္ကသိုလ်ဝင်းထဲကိုရဲတွေရဲ့အတားအဆီးတွေကိုကျော်ဖြတ်ပြီးတော့ပါလက်စတိုင်းလူလာတဲ့ဆန္ဒပြကြောင်းသားတွေအရင်ဆန္ဒပြခဲ့ကြတဲ့နေရာကိုပြန်ဝင်သွားခဲ့ကြပါတယ်ဒီရောမျိုးမှာရှိတဲ့ကိုလံဘီယာတက္ကသိုလ်ကတော့သတင်းပတ်အတော်ကြာဆန္ဒပြပွဲတွေနဲ့ဖမ်းဆီးမှုတွေဖြစ်ခဲ့ပြီးတဲ့နောက်ဒီနေ့အတွက်ဘွယ်နှင်းသဘင်အခမ်းအနားမကျင်းပဖို့ဆုံးဖြတ်လိုက်ပါတယ်။ MIT တက္ကသိုလ်ဝင်အတွင်းမှာတော့သူတို့ဆန္ဒပြနေတဲ့နေရာကိုရဲတွေပြန်ဝင်လာလို့မရအောင်ဆန္ဒပြသူတွေကတဦးကိုတဦးလက်ချင်းချိတ်ပြီးတော့ကာယံထားကြပါတယ်။တခြားဆန္ဒပြသူတွေကဘော့စတန်မြို့အတွင်းမှာရေကြောတွေပိတ်သွားအောင်လမ်းမတွေပေါ်ထွက်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။ဒီရောမျိုးအနီးဝင်းကျင်ကပါလက်စတိုင်းလူလာတဲ့နာပြသူတွေရဲ့ချင်းချောင်းမှုလောက်ရှက်မှုနဲ့အကြမ်းဖက်မှုတွေနဲ့ရင်ဆိုင်နေရတဲ့ဂျူးလူမျိုးတွေအမေရိကန်အစ္စရေးလူမျိုးတွေနဲ့အစ္စရေးကျောင်းသားတွေကိုထောက်ခံကြောင်းပြသတဲ့အနေနဲ့ကိုလံဘီယာတက္ကသိုလ်အနီးအစ္စရေးလူလာတဲ့ကျောင်းသားတွေမနေ့တနင်္လာနေ့ကချီတက်ဆန္ဒပြခဲ့ကြပါတယ်ကိုလံဘီယာတက္ကသိုလ်အနေနဲ့အခါတိုင်းလိုဘွယ်နင်းသဘင်အခမ်းအနားကိုကြီးကျယ်စွာကျင်းပမယ့်အစားဘာသာရပ်အလိုက်အခြေရုံးကျင်းပသွားမယ်လို့တင်းလာနေကကြေညာခဲ့ပါတယ်။ဂျော်ဂျီယာပြည်နယ်အတ္လန်တာမြို့မှာရှိတဲ့အမ်ရီတက္ကသိုလ်ကလည်းဘွယ်နင်းသဘင်အခမ်းအနားကိုတက္ကသိုလ်ဝင်အတွင်းမှာမကျင်းပဘဲနဲ့တခြားနေရာပြောင်းပြီးတော့ကျင်းပမယ်လို့ကြေညာခဲ့ပါတယ်။အစ္စရေးကဂါဇာကိုထိုးစစ်ဆင်တိုက်ခတ်နေတဲ့စစ်ပွဲကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေအမေရိကန်တောင်းဝန်ကတက္ကသိုလ်ကြီးတော်တော်များများမှာဖြစ်ပေါ်နေတာကြောင့်အခုလအတွင်းကြာရောက်တဲ့ဘွယ်နင်းသဘင်အခမ်းအနားတချို့ဖြတ်လိုက်ပြီးတော့တချို့လဲနေရာပြောင်းကျင်းပတာတွေလုပ်နေရပါတယ်ရှင်